နိုင်ငံရေးလှုပ်ရှားမှုတွေနဲ့ဖန်ဆီထိမ့်သိမ်းခံရတဲ့သူတွေဟာပြင်ပကဘာကိုရောက်လာတဲ့အခါသူတို့ရဲ့ဘဝပြန်လဲထူထောင်ရေးအတွက်အခက်အခဲတွေများစွာရှိပါတယ်။အထူးသဖြင့်အမျိုးသမီးတွေဟာအမျိုးသားတွေထက်ပိုပြီးအခက်အခဲတွေကိုကြုံရလေ့ရှိပြီးနိုင်ငံရေးကျင်းသူဟောင်းတယောက်ဆိုရင်ပြင်ပဖီးယားတွေကိုမခံနိုင်တော့တဲ့အတွက်မိမိကိုယ်ကိုအဆုံးစီရင်သွားတာမျိုးရှိခဲ့ပါတယ်။ဒီလိုနိုင်ငံရေးကျင်းသူဟောင်းတွေကိုကူညီပေးနေတဲ့အဖွဲ့အစည်းတစ်ခုကတော့ဝီမုတ်တီအဖွဲ့ပါ။
အဓိကကတော့ဒီအမျိုးသမီးတွေတို့နိုင်ငံမှာရင်းကျေးမှုဒလေထုံးနှန်းနေအပြင်ကိုပေါ့နော်ပုံသေးကားချက်ယူဆထားတဲ့အယူအဆတွေအရာပေါ့နော်အမျိုးသမီးခွင့်ရေးတွေဆုံးရှုံးနေကျိုးတို့နိုင်ငံမှာလူတိုင်းလူတိုင်းကတရားဥပဒေရဲ့အခအခွေတွေမရခဲ့ချဘူးအဲ့တော့အဲ့လိုမရတဲ့အထဲမှာအမျိုးသမီးတွေကပို့ပြီးတော့မှညှဉ်းနာကြတယ်ပို့ပြီးတော့မှခံစားကြရတယ်ဒီအမျိုးသမီးတွေကစည်ရဲမွဲတွေမှုရဲ့ဒဏ်နီကိုလည်းပဲပို့ပြီးတော့မှရင်ဆိုင်ရတယ်ဒါကြောင့်မို့ကျိုးတို့အမျိုးသမီးတွေစွရည်မြင့်လာအောင်ကိုယ့်အခွင့်အရေးကိုကိုယ်တိုင်ခုခံကာကွယ်နိုင်အောင်စတဲ့ရည်ရချက်တွေနဲ့ပေါ့နော်ကျွန်တော်တို့ကဒီအမျိုးသမီးအဖွဲ့ကိုဖွဲ့ပြီးတော့လှုပ်ဆောင်နေရအဲ့ဒီအမျိုးသမီးများများစွာတွေမှာအထူးသဖြင့်တော့နိုင်ငံရေးအကျဉ်းသူဟောင်းအမျိုးသမီးတွေအတွက်ဒီ2014နောက်ပိုင်းကနေစပြီးတော့ပို့ပြီးတော့ဆောင်ရွက်လာတယ်ပေါ့နော
်နိုင်ငံရေးအကျဉ်းသူဟောင်းတူလည်းဖြစ်ဝိမုတ်တီအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာလည်းဖြစ်တဲ့ဒေါခင်မိမိခိုင်ပြောသွားတာပါနိုင်ငံရေးကျင်းသူဟောင်းတွေအတွက်အဖွဲ့ကလက်ရှိဆောင်ရွက်နေတာတွေကိုလည်းသူကအခုလိုပြောပြပါဗျ
။အပြောင်းလဲကလာတရားမျှတမှုလုပ်ငန်းရှင်တွေကိုကျွန်တော်တို့တွားနေတာဖြစ်တယ်ပေါ့နော်။အဲ့တော့အဲ့ဒီလုပ်ငန်းရှင်တွေထဲမှာကျွန်တော်တို့လုံနိုင်တဲ့ကျွန်တော်တို့လက်လန်းမီလုံနိုင်တဲ့အလုပ်ကလေးတွေတချို့ရှိပါတယ်။အဲ့ဒါကတော့သူတို့ကိုဒီလူမှုစိတ်ဓာတ်ပေါ့နော်။ဒီစိတ်ဓာတ်ကချော့ချတဲ့အစီအစဉ်တွေလုပ်တယ်သူတို့နဲ့ပတ်သက်တဲ့ဒီမှတ်တမ်းပေါ့သူတွေနာမှတ်တမ်းပေါ့ကျွန်တော်တို့လုပ်တယ်အဲ့ဒီသူတွေနာမှတ်တမ်းကလည်းဟိုဒီဒီသူတို့ကိုယ်တိုင်ပူးပေါင်းပါဝင်နဲ့အဲ့ဒီနိုင်ငံရေးကျင်းသူခေါင်းတွေကိုယ်တိုင်ပူးပေါင်းပါဝင်နဲ့သူတွေတနာဒီလုံနီးလုံဟန်ကိုတုံးပြီးတော့မှကျွန်တော်တို့လုပ်ပါတယ်ဒီနောက်တစ်ခုကကြတော့သူတို့အတွက်ဒီအတမွေဝမ်းကြောင်းလုပ်ငန်းတွေကိုကျွန်တော်တို့တက်နိုင်သမျှပေါ့နော်ကျွန်တော်တို့လက်လန်းမိတယ်လို့ထောက်ပံ့တာလေးတွေရှိတယ်ပေါ့နော
်သူတို့ဝီမုတ်တီအဖွဲ့အနေနဲ့ဒီနိုင်ငံရေးကျင်းသူဟောင်းတွေရေးမျိုးသမီးတွေရေးဆောင်ရွက်မှုတွေမှာအခက်အခဲတွေစင်ကုန်မှုတွေရှိခဲ့တာတွေကိုလည်းအခုလိုပြောပြပါတယ်
ကောမှုတွေကတော့အများကြီးပဲကျမတို့ကပထမဦးဆုံး2009နဲ့2014အထိကျမတို့ကိုထူကိုထကိုပ္ပဆန်နဲ့ကိုလောက်ကြရဲအရန်ချိုးပန်းပြီးတော့မှလောက်ရတယ်ဒါပေမဲ့ဒီရှေလောက်လာတဲ့အခါမှာတခြားအကူအညီတွေကိုယူကြရတယ်အဲ့ဒီအခါမှာတော့ကျမတို့လှုပ်ရှားနေတဲ့အဖွဲ့တွေဆိုပြီးတော့မှဒီလိုပြောလာအဲ့ဒါကတော့ကျမတို့ရဲ့စင်ခုံမှုအကြီးဆုံးနံပါတ်1အချက်ပေါ့နော်နောက်တစ်ခုကကြတော့ကျမတို့အမျိုးသမီးရေးဆောင်ရွက်တဲ့အခါမှာကျမတို့အမျိုးသမီးတူးချင်းတယောက်ချင်းစီကိုစွန့်ရည်မြင့်လာဖို့ဘယ်လိုပဲပြော့ပြောသူတို့တူးချင်းတယောက်ချင်းစီကိုယ်တိုင်ကသူတို့မှရှိနေတဲ့အခက်အခဲတွေအရာသူတို့ငိုနေတဲ့ပုံစံတွေထဲမှာအသာကျနေကြည့်တယ်ပေါ့နော်နောက်တစ်ပိုင်းကကြတော့အမျိုးသမီးတွေရေးတရားဥပဒေမှာရင်ဆိုင်ရတဲ့အခါတွေမှာတရားရေးဆိုင်ရာဖြဆားမှုတွေတောင်းမှုလို့လည်းပဲရင်ဆိုင်ရတာແຄ່ເຄເດປູກະມາປິມິນແບມໆກູຍິນສັນຍາແລະອຈິນມີດີແລະຊິແດ
နိုင်ငံရေးကျင်းသူဟောင်းတွေလက်ရှိဆိုင်နေရတဲ့အခက်အခဲတွေသူတို့ရဲ့ဘဝပြန်လည်နလန်ထူနိုင်ဖို့အတွက်လှုပ်ဆောင်ဖို့လိုအပ်နေတာတွေကရောဘာတွေဖြစ်နေပါလဲ
။ထောင်ထဲမှာနှစ်ကာလအရှည်ကြာစွာနေခဲ့ရတဲ့အခြေအနေတွေကြောင့်ထောင်ထဲမှာညှဉ်းပန်းနှိပ်စက်ခံရတဲ့အခြေအနေတွေကြောင့်တဲ့ပြေမိသားစုတွေကိုပါလူမှုစီးပွားရေးတွေပျက်စီးအောင်နှိပ်ကိုခဲ့တဲ့အခြေအနေတွေကြောင့်အခုချိန်မှာကျွန်တော်တို့နိုင်ငံရေးကျင်းသူဟောင်းတွေကလူမှုရေးနဲ့စိတ်ကျမ်းမရေးနဲ့နှစ်ခုပေါင်းတဲ့ပြဿနာတွေအများကြီးကိုရင်ဆိုင်နေကြရတယ်တကယ်တကယ်လည်းအမျိုးသမီးတွေ empowerment ဖြစ်ဖို့ဆိုရယ်ကိစ္စကိုအစိုးရကနေပြီးတော့ထိထိရောက်ရောက်နဲ့ပံ့ပိုးကူညီမှုတွေမှလည်းပဲအားနေနေသေးတာကိုကျွန်တော်တို့တွေ့ရတယ်ပေါ့နော်ဒီတော့ဒီလောက်ကြီးသူတွေဒီနိုင်ငံဝင်နေမိုင်းဆိုင်ရာတွေမှာလက်ပြီးလိုက်လို့မျိုးလေအားနေအောင်ဖို့လို့လေပေါ့နော်
နိုင်ငံရေးကျင်းသူဟောင်းတွေရဲ့လက်ရှိဘဝအခက်အခဲတွေနဲ့သူတို့ရဲ့ဘဝတိုးတက်မြင့်မားရေးတွေအတွက်ကူညီပေးနေတဲ့ဝိမုတ်တိမျိုးသမီးအဖွဲ့ရဲ့လှုပ်ရှားမှုတွေအကြောင်းကိုတင်ပြခဲ့တာပါ။နားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင်။